2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့ရက်လက်ကိုပြောင်းလဲပြီးတော့အာဏာကိုထိန်းချုပ်ဖို့ကြိုးစားမှုနဲ့ဖက်ဒရယ်တရားရုံးကနေသူ့ပေါ်မှာတရားဆွဲဆိုထားတာအတွက်အပြစ်မရှိဘူးလို့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကတက်တရီနဲ့ဝါရှင်တန် DC ရဲ့တရားရုံးတော်တရားသူကြီးမော့ဆီလာဥပဒေရှင်းမောင်းမှာရှောက်လဲလိုက်ပါတယ်။သမ္မတဟောင်းထရမ့်ဟာသမ္မတတာဝန်ပြီးဆုံးချိန်ကစပြီးတော့နှစ်နှစ်ခွဲလောက်ကြာမှအခုဝါရှင်တန် DC ကိုတရားရင်ဆိုင်မှုပြန်ပြီးရောက်လာတာပါ။သူ့ရဲ့အနိကလုတ်ကိုင်းသူတွေရဲ့တက်တဲ့ထက်ဆိုချက်တွေပြန်ပြောပြချက်တွေကိုလက်နဲ့ချီချမ်းသာစစ်ဆေးခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲမဲမသမားမှုဆိုင်ရာရာဇဝတ်မှုလေးမှုနဲ့တရားရေးဌာနကအထူးစုံစမ်းစစ်ဆေးသူ Jack Smith ကအင်္ဂါနေ့မှာအမှုဖွင့်တရားဆွဲဆိုလိုက်တာဖြစ်ပါတယ်။လာတော့ကြတရားဆွဲဆိုမှုတွေနဲ့ရင်ဆိုင်နေရတဲ့ Trump အတွက်အခုတရားရုံးရှောင်လင်းမှုကတော့လေးလာတာကာလအတွင်းတက်တဲ့အချိန်မျိုးဖြစ်ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းထရမ့်ဟာရုံးတော်မှာလက်ပွေယူရတဲ့အတူသူ့ရဲ့ကိုယ်ရည်အချက်လက်တေးစိတ်ဘောင်ဝင်တရားရင်ဆိုင်ရသူတွေကိုမေးလေရှိတဲ့မေးခွန်းတွေကိုဖြေကြရတာဖြစ်ပါတယ်။ဒီရုံးတော်ဟာ2021 January 6ရက်ရွေးကောက်ပွဲရက်လက်အတည်ပြုဖို့လှုပ်ဆောင်နေချိန်မှာထောင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေဝင်ရောက်စီးနှင်းနဲ့လွှတ်တော်နဲ့မိုင်ဝက်လောက်ပဲဝေးပါတယ်။အစိုးရရှေ့နေတွေကတော့ဒါအမေရိကန်ရဲ့ဒီမိုကရေစီအခြေခံအုတ်မြစ်ခိုင်မာမှုရောပေါ်အောင်အဲ့ချိန်ကသမ္မတတာဝန်ထမ်းဆောင်နေတဲ့ပုံကိုတောင်းနေတယ်မယုံနိုင်စရာကြိုးပမ်းနေလို့ရလို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့တက်တန်း248နှစ်အတွင်းမှာသမ္မတဟောင်းတောင်းနေတဲ့ပထမဆုံးရာဇဝတ်မှုခင်တဲ့သူဟာတရားဆွဲဆိုခံရနေရတာဖြစ်ပါတယ်။